မယုံပရဝုံခိုင်ငါရအတွင်းမှာမဲဆန္ဒရှင်ပြည်သူတွေနိုင်ငံရေးပါတီအသီးသီးကပါတီဝင်တွေအနေနဲ့ပါတီအမတ်တစိုက်ပါအသုံးဆောင်တွေကိုယူဆောင်ခွင့်မရှိဘူးဆိုပြီးပြောင်စုရွေးကောက်ပွဲကော်မရှင်ကပြည်내ကော်မရှင်အသီးသီးထံအောက်တိုဘာလ30ရက်နေ့ကတည်းကညွှန်ကြားချက်ပေးပို့ထားပြီးဖြစ်ပါတယ်အဲ့ဒီညွှန်ကြားချက်ကိုမဲဆန္ဒရှင်ပြည်သူတွေနဲ့ပါတီဝင်တွေကလိုက်နာမှုမရှိဘူးဆိုရင်ကော်မရှင်ဥပဒေနီးဥပဒေတွေအရထောင်ဒဏ်တစ်နှစ်နဲ့ငွေဒဏ်တစ်သိန်းအထိအရေးယူခံရနိုင်တယ်လို့ထုတ်ပြန်ထားပါတယ်ပြောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ကိုနိုင်ငံရေးပါတီအသီးသီးထံအကြောင်းကြားထားပြီးမဲဆန္ဒရှင်ပြည်သူတွေကိုအသိပေးဖို့ညွှန်ကြားထားတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးဟိန်လင်းထက်ကပြောပါတယ်
။မဲဆွယ်စည်းဝေးနဲ့အတွင်တန်းပေါ်တဲ့စားဆင်မှုမျိုးပြောဆိုမှုမျိုးစည်းဝေးမှုမျိုးအတန်ချက်စက်နဲ့ဒါစသည်အပြည့်ဒါဟိုတချင်းတို့စည်းဝေးနဲ့ဟာတွေမလုပ်ရဘူးဆိုပြီးတော့ကျွန်တော်ရှိလာပြီ။အဲ့ဒါပတ်သက်ပြီးကျွန်တော်သက်ဆိုင်ရာမြို့နယ်ကွန်ပျူတာအစဉ်အဆက်ကိုလည်းကျွန်တော်တို့ထပ်ဆင့်ညွှန်ကြားထားတယ်။ကျွန်တော်ပြည်နယ်တွင်းမှာရှိတဲ့နိုင်ငံရေးပါတီတွေကိုမျက်တာရက်ခံထားတယ်။ဒါလေးကိုဝိုင်းဝန်းထိန်းသိမ်းပေးပါဆိုပြီးတော့ကျွန်တော်တို့ကမျက်တာရက်ခံထားတယ်။လက်ဆက်စည်းဝေးကာလ6ရက်12နာရီည12နာရီမှာပြီးပြီ။ပြီးပြီဆိုတော့ဒီဘက်ကာလကြီး silent day တွေပဲ။ဆိုတော့မလိုလားတဲ့ပြဿနာတွေကျွန်တော်ခုနပြောတဲ့အငြင်းပွားမှုတခြားကိစ္စရဲ့ဒီမဖြစ်အောင်နိုင်ငံရေးပါတီတွေကိုယ်တိုင်လောင်းနေတာကျွန်တော်တို့ဒါဝိုင်းထိန်းပေးပါဆိုပြီးတော့ကျွန်တော်မျက်တာရက်ခံစာလေးထွက်ထားတယ်။ဒါတော့
နိုင်ငံရေးပါတီတွေကစည်းရုံးရေးကာလနှစ်လတာအတွင်းမှာပါတီတစိပ်ပါအင်ဂျီတွေခေါင်းစည်းတွေစတေကာတွေကိုဖြန့်ဝေထားပြီးထောက်ခံသူတွေကလည်းသူတို့ရဲ့ဆိုင်ကယ်၃ဘင်းကားအစရှိတာတွေမှာပါတီတစိပ်စတေကာတွေကိုကန့်နှံထားတာတွေအများအပြားရှိနေပါတယ်မွန်ပြည်နယ်မူရုံမြို့နယ်ကော့ခပုံကျေးရွာမှာနေထိုင်တဲ့ဦးဝင်းကြီးကရွေးကောက်ပွဲကျင်းပတဲ့နေ့မှာပါတီအမတ်တစိပ်ပါအင်ဂျီတွေကိုဝစ်ဆင်သွားလို့မရဘူးဆိုတာမသိရှိဘူးလို့ပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့ကဒီရေဝတ်သွားပြီဆိုရင်ဒီပါတီကိုကျွန်တော်သဘောကျလို့မဲတော့ပြေးတဲ့ခါကြရင်လူတွေသိအောင်ဆိုတော့ကျွန်တော်ဒီအင်ဂျီတွေဝတ်သွားရမှာပေါ့ခေါင်းစည်းတို့အုတ်ထုပ်တို့အင်ဂျီတို့ဒါပဲရှိတယ်အင်ဂျီသဘောကျတယ်မဟုတ်ကျွန်တော်ဒီပါတီကိုသဘောကျလို့သူပြေးတဲ့အဝတ်ပဲကျွန်တော်ဝတ်မရတော့
ရွေးကောက်ပွဲကျင်းပတဲ့နေ့မှာပါတီအမတ်တစိပ်ပါအသုံးအဆောင်တွေကိုတချို့ကဝစ်စင်ယူဆောင်ခွင့်ရှိတယ်လို့ထင်မြင်နေကြပါတယ်။အဲ့ဒီထဲမှာဒေသခံတွေသာမကပဲပါတီအသီးသီးကအောက်ခြေပါတီဝင်အဆင့်တွေအထိပါဝင်နေပါတယ်။မူရုံမြို့နယ်ကမာဝတ်မြို့မှာနေထိုင်တဲ့ဦးအောင်မင်းကနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာပါတီတစိပ်ပါအင်ဂျီအဝတ်အစားတွေဝစ်စင်ခွင့်ရှိမရှိကိုမသိဘူးလို့ပြောပါတယ်
။ကျွန်တော်တို့ကမွန်တရလွန်စရာဒီမိုကရေစီပါတီကတော့ဒီအင်ဂျီနဲ့ပဲအောက်ထောက်ကလည်းတည်တိုင်းပဲသွားလာနေတယ်2010ကတော့အင်ဂျီတိုင်းပဲဒီတစိုက်လေ2010တဲ့အခုလည်း2015ကလေးဒီတစိုက်မှာပဲမပြောင်းလဲဘူးဒီတိုင်းပဲကျွန်တော်တို့သွားနေ2010ကတော့လဲရမယ်ဒီတစိုက်ကျပေးသွားရဘူးအခုတော့သွားလာမသွားလာကျွန်တော်တို့ကအခုမသိသေးဘူးနောက်တကြိမ်ပြန်မှကျွန်တော်ပြန်မွေးပြန်မယ်ကျွန်တော်ကရွာဆိုရင်ကျွန်တော်တို့ကမြို့ပေါ်မှာဟုတ်ဘူးပြီးမှကျွန်တော်တို့မှဟိုအပေါ်ကညွန့်လာမှကျွန်တော်တို့ဒေတာအမြဲသွားရမယ
်။မွန်ပြည်နယ်မူရုံမြို့နယ်ကလော့တော့ကျေးရွာမှာပါတီတစ်ခုကိုကိုစားပြုပြီးမဲယုံကိုစလဲအဖြစ်တာဝန်ယူဆောင်ရွက်မဲ့ဥက္ကွန်ချန်းကမဲယုံကိုစလဲတွေအနေနဲ့ပါတီတစိပ်အင်ဂျီတွေကိုဝစ်ဆင်ခွင့်ရှိတယ်လို့ထင်မြင်နေပါတယ်
။ကျွန်တော်တို့ပါတီကိုစလဲတွေဖြစ်တယ်။ဒီတော့မဲယုံစောက်ကြည့်ကိုစလဲထဲမှာဒီအဝတ်စားမျိုးဝင်လို့ရတယ်။လွတ်လပ်စွာနေလို့ရတယ်ဒါပေမဲ့ဒီစီယုံပိုင်းမှာလုပ်လို့မရဘူး။ကျွန်တော်တို့ဒီစီယုံကာလအထိကိုကျွန်တော်တို့လူတိုင်းကိုစီယုံသွားမယ်ကျွန်တော်တို့ပါတီဝင်ပါတီမဲထဲဖို့ကျွန်တော်တို့စီယုံသွားမှာပါကျွန်တော်တို့ကဒီတပုံရရထားပြီးကျွန်တော်တို့စီရင်ပါတော့ပြီးဆိုတော့ဒီအဝတ်စားနဲ့ဝင်တော့လို့ရတယ်လို့ကျွန်တော်တို့ယူပါတီအဝတ်စားနဲ့ပေါ့
နိုင်ငံရေးပါတီတွေကပြောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားချက်ကိုဒေသခံတွေသိရှိအောင်မဲဆွယ်စီယုံတဲ့အချိန်မှာအသိပေးပြောကြားတာတွေရှိပါတယ်မူရုံမြို့နယ်မြို့မနှစ်ရက်ကွာမှာနေထိုင်တဲ့ဦးထွန်းထွန်းဦးကပြောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားချက်ကိုသူ့အနေနဲ့သိရှိပေမဲ့ကြီးရွာကဒေသခံတွေအနေနဲ့မသိရှိနိုင်ဘူးလို့ပြောပါတယ်
။ငါရင်းမင်းရဲ့ဆန္ဒနယ်နောက်ဆုံးဒီဘီနိုင်းကတ်ထားတဲ့ဘီနိုင်းတွေကအစအင်းကြီးအယောင်တွေအောက်ထုပ်တွေကအစဘာတစ်ခုမှသုံးဆောင်ပိုင်ခွင့်မရှိတော့ပါဘူး။ဘာဖြစ်လို့သိလဲဆိုတော့အထက်ကအမိတ်ချလာပါတယ်။အထက်ကအမိတ်ချလာတော့အကုန်လုံးကိုလည်းလိုက်ပြီးတော့ကြုံညာထားလာတယ်။ကြောင်ညာတလားတော့ကြောင်ညာထားပါတယ်ဒီလိုရှိရင်ဒီလိုမျိုးအောင်နိုင်ရင်လှဲလှဲတဲ့ချိန်မှတည်းဆိုလဲပြောပြောသွားတာပေါ့နော်အဲ့ဒါမျိုးတွေပေါ့ဟုတ်တယ်တကယ်လို့ကျေးရွာဘက်ကစီဆိုလို့ရှိရင်တော့မသိတဲ့လူတွေတော့တော်တော်များများရှိပါတယ်ဒါပေမဲ့သူတို့ကတော့အတတ်နိုင်ဆုံးပေါ့လိုက်ပြီးတော့ဖြည့်ရှင်းပေးနိုင်တယ်လားတော့ဖြည့်ရှင်းပေးသွားမှာပေါ့နော
်အဲ့ဒီလိုရွေးကောက်ပွဲနေ့မှာမဲယုံပရဝုံခိုင်ငါရအတွင်လိုက်နိုင်ရမယ့်စည်းကမ်းတွေကိုဒေသခံတွေဘက်ကသိရှိမှုအားနည်းတာကြောင့်ပြဿနာတွေဖြစ်လာနိုင်တယ်လို့တန်ဖြူစည်းရမ်းမြို့နယ်ကနေရွေးကောက်ပွဲဝင်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမတ်လောင်းဒေါ်မြတ်တီတာထွန်းကပြောပါတယ်
ယူကပ်ပွဲနေကြလို့ရှိရင်ဒီပါတီရဲ့ logo တွေအမှတ်တံဆိပ်တွေပေါ့နော်အိမ်ကြီးတွေမဝင်ရဘူးဆိုပြီးတော့ဒီပြောင်းစုယူကပ်ပွဲကော်မရှင်ကလည်းတင်ညာချက်ထုတ်ထားတယ်အဲ့ဒါအတည်ဖြစ်ပါတယ်အဲ့တော့အမားတို့ရဲ့ပြည်သူလူထုကိုတိုင်တက်ဆင်သွားကြတဲ့ကဒီယူကပ်ပွဲနေကြလို့ရှိရင်ပါတီရဲ့ logo တွေအမှတ်သားတွေလုံးဝမယူသွားပါနဲ့မဝတ်သွားပါနဲ့ဆိုင်ကယ်စတစ်ကာတွေခွာသွားပါပြီးတော့ကိုယ့်ရဲ့ phone လေးတွေမှာကတ်ထားတဲ့ဟာတွေပါခွာသွားပါလို့အမားတို့ပြောထားပါတယ်အော်ကျမဒီတမစမျိုးနယ်မှာဆိုရင်ယူကပ်ပွဲဆိုင်ရာနှိမ့်တိုင်းဖြည့်ရှင်ရေးအဖွဲ့မှာလည်းပါတယ်လေအဲ့တော့ကျမတို့အနေနဲ့ကပြည်ထောင်စုမြို့နယ်ကော်မရှင်နဲ့လည်းနားလည်မှုယူထားပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ကအတက်နိုင်ဆုံးဥပဒေနဲ့အညီလုပ်တယ်ဒါပေမဲ့ဝန်ရံပြည်သူတွေဆိုတာကတနိုင်ငံလုံးဒီမှာဖြစ်နေတော့အားလုံးကိုထိန်းနိုင်မှာတော့မဟုတ်ဘူးအဲ့တော့ဖြစ်လာလို့ရှိရင်လည်းပြည်ပြည်လည်လည်နဲ့နှိမ့်တိုင်းပြီးတော့ဖြည့်ရှင်ဖို့ဆုံးဖြတ်ထားပါတယ်တိုင်ပင်ထားပါတယ်
ပြောင်စုရွေးကောက်ပွဲကော်မရှင်ရဲ့ညွှန်ကြားချက်ကိုပါတီဝင်တွေလိုက်နာကြဖို့တတိပေးထားတယ်လို့ပြောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မူတော်မျိုးနဲ့အတွင်းရေးမှူးဦးအောင်တတ်တင်ကပြောပါတယ
်ရွေးကောက်ပွဲကော်မရှင်ကဒီတတ်မှတ်ရတဲ့ဒီဥတွေဒီဥတွေကိုလိုက်နာဆောင်ရွက်ပြီးတော့ဒီပါတီဝင်တွေကိုရောမဲပေးမဲ့မဲဆိုင်တာရှင်တွေကိုရောဒီမဲဆွဲစီရုံးမှုဆောင်ရွက်တဲ့နေရာမှာကျွန်တော်တို့အဲ့ဒီဥတွေတောင်းကလိုက်နာဆောင်ရွက်ပါလားခိုင်ခိုင်ရအပြေကနေပြီးတော့စီရုံးရပါဒီမဲရုံတဲကိုလာလို့ရှိရဒီပါတီတက်ပတ်တဲ့ဟိုအဆောင်ရောင်တို့ပါတီအမှတ်သားတို့ပါတို့တခုမှယူရလို့မရအောင်လေအန်ကတို့လည်းအဲ့လိုပဲဆောင်ရွက်ပါမှာဘယ်လိုပြောမလဲပါတီဝင်တို့လည်းတိတိကျကျလိုက်တာကိုအန်ကတို့နဲ့ဆောင်ရွက်တာပါလား
နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးခွင့်ကာလဟာမနက်ဖြန်နိုဝင်ဘာလ6ရက်နေ့ည12နာရီမှာပြီးဆုံးမှာဖြစ်ပါတယ်မဲပေးမဲ့ရက်မှာလိုက်နာရမယ့်စည်းကမ်းတွေအပြင်ပါတီတွေလိုက်နာရမယ့်စည်းကမ်းတွေကိုလည်းကော်မရှင်ကထုတ်ပြန်ထားပါတယ်ပါတီတွေအနေနဲ့မြို့နယ်နဲ့ရက်ကွက်အသီးသီးမှာစိုက်ထူထားတဲ့ကိုယ်စားလှယ်လောင်းဆိုင်ပုတ်တွေကိုစည်းရုံးရေးကာလမကုန်ဆုံးခင်အချိန်မှာအပြစ်သက်သိမ်းဆည်းရမှာဖြစ်ပြီးကြန့်ရှိနေမယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ဥပဒေအရအေးအေးယူခံရမှာဖြစ်ပါတယ်ရှင်